တရုတ်မြန်မာနယ်စပ်ဒေသနမ်ခမ်းမြို့ရှိရှမ်းပြည်တပ်မတော် SSC မြောက်ပိုင်းတပ်တွေကိုတန်အားအမျိုးသားလွတ်မြောက်ရေးတပ် DNLA ကနေရာရွှေ့ပြောင်းပေးတဲ့ကိစ္စဟာနှစ်ဖက်ဆွေးနွေးမှုရှိမထားဘူးလို့ SSA မြောက်ပိုင်းဘက်ကပြောဆိုပါတယ်လက်တလုံးမှာတော့ TNL ကသိမ်းယူထားတဲ့နမ်ခမ်းမြို့အုပ်ချုပ်ရေးနဲ့ပတ်သက်ပြီးနှစ်ဖက်သဘောတူညီချက်မရသေးကြောင်းပြောပါရယ်ရှမ်းပြည်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားအုပ်ချုပ်ရေးပိုင်းနဲ့ပတ်သက်ပြီးမပြေမလည်ဖြစ်နေတဲ့အခြေအနေကိုတော့ကိုရန်နိုင်ကပြောပြပေးမှာပါ
2023ခုနှစ်နောက်ပိုင်းမှာစတင်ခဲ့တဲ့တစ်တုံညာနှစ်ခုဆစ်စင်အတွင်းမှာ TNL တန်းပလောင် MMDA ကိုကန့် AA ရခိုင်တို့ပါဝင်တဲ့ညီနောင်မဟာမိတ်တပ်ပေါင်းစုဟာချမ်းမြောက်ဒေသမှာအနည်းဆုံးမြို့73မြို့လောက်ကိုသိမ်းယူခဲ့တာပါလောလောဆယ်2023ခုဒီဇင်ဘာလက TNL ကသိမ်းယူလိုက်တဲ့နန်းခမ်းမြို့အုပ်ချုပ်ရေးနဲ့ပတ်သက်ပြီး TNL နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်တွေအကြားမပြေလည်မှုတွေရှိလာနေပါတယ်ပြီးခဲ့တဲ့မေလ28ရက်နေ့ကနန်းခမ်းမြို့နယ်ရှိ SSPP SSA မြောက်ပိုင်းတပ်တွေကို TNL ကမူဆယ်ဘက်ကိုပြောင်းရွှေ့စေခဲ့ပါတယ်ဒီလိုပြောင်းရွှေ့ရာနဲ့ပတ်သက်ပြီးနှစ်ဖက်ဆွေးနွေးညှိနှိုင်းပြီးမှပြောင်းရွှေ့ရာဖြစ်တယ်လို့ DNLA ဘက်ကသတင်းထုတ်ပြန်တဲ့အပေါ် SSPP SSA မြောက်ပိုင်းဘက်ကမဟုတ်မှန်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်က VOE ကိုပြောပါတယ
်ဒီပြီးခဲ့တဲ့29ရက်ပေါ့ဗျာမေလ29ရက်ပေါ့အဲ့ဒါ DNLA ကကျွန်တော်ခမ်းမြုံနယ်အထက်မှာရှိတဲ့ကျွန်တော် SSPP ဒီဝီတိုရေးပိုင်းတွေဟိုအခွန်ဌာနတွေတို့ကဟိုမူဆယ်ဘက်ကနေတဲ့ဆောင်ပြောင်းရွှေ့ထားတာပေါ့ဗျာအဲဒီကိစ္စနဲ့ပတ်သက်ပြီးတော့ DNA ပြန်ကြေးရေးကလူတို့ညီတိုင်းပြမတဘောတူညီချင်းနဲ့လုပ်တယ်ဆိုတာအဲ့ဒါတော့မမှန်ဘူးဆိုတဲ့အကြောင်းကျွန်တော်တို့လူတို့တွေသိအောင်ပြောပြချင်တာ
ပါ DNA ကနန်းခမ်းမြို့ကိုနှစ်လနီးပါးကြာတိုက်ခိုက်ပြီး2023ဒီဇင်ဘာ18ရက်နေ့မှာတင်းယူခဲ့တာပါဒီလိုတင်းယူပြီးနောက်နန်းခမ်းမြို့အုပ်ချုပ်ရေးနဲ့ပတ်သက်ပြီး DNA နဲ့ SSPP ကြာဆွေးနွေးမှုတွေရှိခဲ့ပေမဲ့နှစ်ဖက်သဘောတူညီချက်မရသေးကြောင်းလဲဘုံမူဆိုင်ဖုံးဟန်ကဆက်ပြောပါတယ
်လူနမ်ခမ်းကိစ္စကဒီတစ်တုံညာနေကွန် operation နောက်ပိုင်းမှာ DNA ကကျွန်တော်တို့ဟိုတို့ DNA ပဲအုပ်ချုပ်သွားမယ်ပေါ့လေဟိုအုပ်ချုပ်ရေးပိုင်းခြားထားမယ်ပေါ့ဟိုအကိတ်တွေဟိုနောက်တော့ကိတ်ပေါ့နောက်တော့ကိတ်လည်းရွှေ့ပေးဖို့တို့ request လုပ်တာပေါ့ဒါပေမဲ့ကျွန်တော်တို့ကဒီနမ်ခမ်းမြို့နယ်ထဲမှာ SSPB SSA ဒီထောင်ကကတဲ့အခြေဆက်မှာပြနေလာတဲ့ data တွေဖြစ်တယ်ဆိုတာကမှဖြစ်နိုင်ဘူးဗျာ။ညီနိုင်တယ်ဒါပေမဲ့ကျွန်တော်တို့ကမဖြစ်နိုင်ဘူးဆိုတဲ့အကြောင်းပြထားချက်ကတရားဝင်စာနဲ့ကျွန်တော်ပို့ထားပြီးသားဖြစ်တယ်။ဒါပေမဲ့ဒီအကြောင်းပြန်ပြီးနောက်ပိုင်းမှာသူကမပြောမဆိုနဲ့ဒီအတ္တမပြောင်းရွှေ့မှုတွေကဖြစ်လာတာပေါ့
။ DNLA တအားနဲ့ SSPP ရှမ်းတပ်ဖွဲ့တွေဟာတရုတ်မြန်မာနယ်စပ်အခြေစိုက် UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့ FENCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးညီနိုင်ရေးကော်မတီမှပါဝင်ထားကြတာပါ။လက်ရှိဖြစ်ပေါ်နေတဲ့မပြေလည်မှုတွေကိုညီနိုင်အစွန်းတွေအပြေရှာသွားမှဖြစ်တယ်လို့လည်းဘုံမှုဆိုင်ဖုံးဟန်ကပြောပါရယ
်ဘလောင်နဲ့ရှမ်းကဟိုနေပေါင်းများစွာဒီရှမ်းပြည်ထဲမှာကွာနေတိုင်းလည်းကျတော့လူမျိုးတွေဖြစ်တယ်ဟိုတက်ကလည်းဒါတော်ရေးဖွဲ့စည်းမှမိတွေလည်းဖြစ်တယ်ဆိုတော့ကျွန်တော်တို့ SSPP နေနဲ့ပြောနိုင်တာကတော့ငင်းချမ်းစွာဒီကွာရှင်လွင့်နေတိုင်းကြီးဟိုကျင့်သုံးရေးမှညီနိုင်ရေးနဲ့ကျွန်တော်တို့ဒီကာလအတွင်းမှာဘလို့တူပေါင်းဆွေးနွေးဒီတော့မှယက်ဒီနေထိုင်တော့ကြောက်မလဲဆိုတဲ့ဟာကိုအဓိကအနေနဲ့ကျွန်တော်တို့လုပ်ချင်တာပေါ့ဗျာ
။နိုင်ငံရေးသားဖြစ်ပြတဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့တာအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းပိတ်ထားတာနဲ့ဆက်သွယ်လို့မရခဲ့ပါဘူး။ TNLA ပြောရေးဆိုခွင့်ရှိသူလွေရေးဦးက TNLA ကနိုင်ခန့်ကိုတင်ယူပြီးနောက်မှာ SSPP တပ်ကသူတို့တင်ယူထားတဲ့စခန်းတွေမှာလာရောက်နေရာယူခဲ့ကြောင်းဒီအတွက်နှစ်ဖက်ဆွေးနွေးပြီးနောက်မှာ SSPP တပ်တွေကိုနေရာပြောင်းရွှေ့ခဲ့တာဖြစ်ကြောင်းအယဝတီသတင်းဌာနကိုဖြေကြားထားပါတယ်။တစ်ဆက်တည်းမှာပဲဒေသတွင်းရှိတခြားအဖွဲ့အစည်းတွေနဲ့ဖြစ်ပေါ်လာတဲ့မပြေလည်မှုတွေကိုဗဟိုချင်းချိတ်ဆက်ပြီးနိုင်ငံရေးနည်းအရဖြေရှင်းသွားမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ရှမ်းမြောက်ဒေသအတွင်းမှာလည်း KIA ကချင်း MMDA ကိုကန့် DNLA တအား SSPP SSA မြောက်ပိုင်းတပ်ဖွဲ့တွေအဓိကလှုပ်ရှားနေတာဖြစ်ပါတယ်။တစ်တုံညာနှစ်ခုဆစ်စင်ရင်နောက်ပိုင်းမှာတော့လက်နက်ကင်အဖွဲ့တွေကြားမှာနေမီထိန်းချုပ်မှုနဲ့ပတ်သက်ပြီးတော့အငင်းပွားတဲ့သတင်းတွေလည်းထွက်ပေါ်လာနေပါတယ်။ချမ်းမြောက်ဒေသခံတို့ကတော့တိုင်းဒေသလက်နက်ကင်အဖွဲ့တွေကြားမပြေလည်မှုတွေကကြာလာရင်လူမျိုးအချင်းချင်းကြားယုံကြည်မှုကြာဆင်းလာနိုင်တာကြောင့်အချင်းချင်းပြေလည်အောင်ညီနိုင်စေလိုကြောင်းပြောပါရယ်။တော်တ
ော်ချင်းချင်းနားလည်မှုပွဲလို့လူတို့ကတော့နေလို့ခက်တာပါဗျာ။ဟိုဒီနေ့ပြည်သက်ခါမဖြစ်တာတော့လူတို့ကြားတော့ဒီလူတို့ကြားလာရင်တော့ချိခိုက်လာမှာပေါ့။ အဖြစ်ဖြစ်ချင်းနဲ့ဒါနာတော့အချင်းချင်းယူနိုင်ကြပါဒီဒီနဲ့ဒါပါပဲ
လက်ရှိအချိန်မှာတော့ရှမ်းမြောက်ဒေသကလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးကိုအသုံးမပြုနိုင်ပဲဒေါ်လာတွေကနေသွားလာနေရတာနဲ့စစ်ကောင်စီဘက်ကဂုံပစ္စည်းတင်သွင်းမှုကန့်သတ်တာကြောင့်ဂုံစီစစ်စစ်မှုခက်ခဲနေသလိုလမ်းခရီးမှာလည်းလက်နက်ကိုင်အဖွဲ့အစည်းအမျိုးမျိုးကဂိတ်ကြီးကောက်ယူတာကြောင့်ဂုံပစ္စည်းရှားပါတာနဲ့ဈေးနှုန်းကြီးမြင့်တာတွေကိုရင်ဆိုင်နေကြပါတယ်ခင်ဗျာ
ဒါကတော့ရှမ်းပြည်မြောက်ပိုင်းကအခြေအနေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ပြောပြသွားတာပါ